တရားဝင်ကြီးချုပ်ဟောင်းလီကက်ချင်းရဲ့ဇာပနာအခမ်းအနားကိုရဲအင်အားထူထူထပ်ထပ်ခြားလာပြီးဇာပရီနေ့မှာပဲအကျဉ်းယုံကျင်းပနိုင်ခဲ့ပါတယ်။အတုပအိမ်သွားရအဝင်ထက်လမ်းတွေကိုလုံခြုံရေးတင်းကျပ်ထားခဲ့တာပါ။သူ့အယုံလောင်းကိုတော့တရုတ်နိုင်ငံခေါင်းဆောင်တွေညှို့နှံလေးရှိတဲ့ဘောင်ရှန်တော်လန်ရေးစစ်တင်ကြိုင်းမှာပဲညှို့တန်လိုက်တာပါ။ဝင်းရုပ်လီကိုနောက်ဆုံးကာရဝပြည်ဖို့ရာပေါင်းများစွာသောပြည်သူတွေတင်းကျပ်အနီးအနားမှာစုယုံစောင့်ဆိုင်နေကြပြီးလူတွေစုပြုံတိုးရကနေမငြိမ်မသက်မှုတွေပေါ်ပေါက်လာမှာကိုစိုးရင်တဲ့အတွက်ဒီဇာပနာအခမ်းအနားကိုတရုတ်အစိုးရကအခုလိုတင်းတင်းကြပ်ကြပ်ကန့်တွယ်ပုံရတယ်လို့အကဲခတ်တွေကမြင်ပါတယ်အခုလိုဝန်ကြီးချုပ်ဟောင်းလီရဲ့ဇာပနာအခမ်းအနားမှာပြည်သူတွေလာရောက်စုယုံကြတာကတိုင်းပြည်ကိုတင်းကြပ်စွာအုပ်ချုပ်နေတဲ့သဘောထားတင်းမာသူတရုတ်သမ္မတရှီကျင်းပင်အပေါ်မကြေနပ်ကြောင်းပြသဖို့ကြိုးစားရရောက်တယ်လို့သုံးသပ်သူတွေကပြောပါတယ်ဒါကြောင့်ရှီကျင်းပင်အစိုးရကိုစိန်ခေါ်တဲ့လူလူလှုပ်ရှားမှုတွေအထိဖြစ်မလာရအောင်စေယုတ်အာဏာပိုင်တွေကဒီဇာပနာခန္ဓာကိုတင်းကျပ်စွာကန့်တွယ်နေပုံရတယ်လို့ဟောင်ကောင်နဲ့ထိုင်ဝမ်အခြေစိုက် Freedom House အဖွဲ့ရဲ့တရုတ်ပြည်ဆိုင်ရာသုတေသီဝန်ကသုံးသပ်ပါတယ်။ဒီကကျင်းဟာဝန်ကြီးချုပ်တာဝန်ကိုအနားယူလိုက်ပြီးလက်အတန်းကြာမှာနှလုံးဖောက်ပြန်တဲ့ဝေဒနာနဲ့အောက်တိုဘာ28ရက်နေ့တုန်းကကွယ်လွန်သွားခဲ့တာပါ။သူဟာ2023ကနေ23အထိ10နှစ်တာကာလအတွင်းတရုတ်ပြည်ရဲ့ဒုတိယမြောက်အာဏာအရှိဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်ခင်ဗျာ။